ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာညီညွတ်ချက်နဲ့ပတ်သက်ပြီးရုရှားနဲ့တရုတ်နိုင်ငံတွေကတန့်ွက်လိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်တွင်2016အောက်တိုဘာအကြမ်းဖက်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းစစ်တပ်ရဲ့နေနေရှင်းလင်းလုပ်ဆောင်မှုတွေနဲ့ပတ်သက်တဲ့အခြေအနေတွေကိုစောင့်ကြံနေကြဆွေးနွေးခဲ့ကြတာဖြစ်ပြီးဆွေးနွေးပွဲအပြီးမှာအခုလိုကန့်ွက်လိုက်တာပါ။စစ်တပ်ကအောက်တိုဘာနေနေရှင်းလင်းလုပ်ဆောင်မှာရိုဟင်ဂျာတွေရွာတွေကိုမိရှို့လာပြီးလူစုလိုက်ကြောင်းနဲ့တပ်ဖြတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်ခြင်းကိုမြောက်နိုင်တဲ့လုပ်ရည်တွေဖြစ်ပွားခဲ့တယ်လို့ပြီးခဲ့တဲ့လကမှာပဲဆွဆွဲခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့ဒီကပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Flickman ကဒီကိစ္စကိုရှင်းလင်းတင်ပြတာပါ။အခုလိုဆွေးနွေးဖို့အတွက် Britain နိုင်ငံကပန်ကြားခဲ့တာဖြစ်ပြီးဆွေးနွေးပွဲမှာသဘောတူညီမှုမရခဲ့ဘူးလို့လုံခြုံရေးကောင်စီအထက်ကသဘာဝပတိဖြစ်တဲ့ကုလသမဂ္ဂဆိုင်ရာ British သံမကြီး Matthew Rykoff ကအစည်းအဝေးပြီးတင်ပြတယ်လို့ပြောပါတယ်။ဒီလိုကြီးညာချက်မျိုးတွေအားလုံးတစ်ခဲနဲ့သဘောတူညီဖို့လိုအပ်တာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အင်ဂျင်ရှင်တရုတ်ကရုရှားရဲ့ထောက်ခံမှုနဲ့အတူတန့်ွက်ခဲ့တာဖြစ်ပါလေ။တူတောင်းနဲ့ချင်းများချက်မူချမ်းတဲ့မှာတော့မြန်မာနိုင်ငံရဲ့အချို့ဒေသတွေမှာတိုက်ပွဲတွေထပ်ပြီးဖြစ်ပွားနေတဲ့အတွက်စိုးရိမ်စိတ်ကူးကြောင်းနဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာအလုံးမှာလူသားချင်းစာနာမှုအကူအညီတွေအရောက်ပေးနိုင်ဖို့အတွက်အရေးကြီးတယ်လို့ဖော်ပြထားပါလေ။ဒီခိုင်လက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြေးသူပေါင်း9000ခွဲလောက်ရှိနေတယ်မို့ EU ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံနဲ့လူခွင့်ချိုးဖောက်မှုတွေအတွက်နိုင်ငံတကာပတ်ဝန်းကျင်အချက်အလက်စုံစမ်းအဖွဲ့အတွက်ဆက်လုပ်ပေးဖို့ကုလသမဂ္ဂကိုချက်တပြင်းနေမှာပဲတောင်းဆိုခဲ့ပါတယ်။နိုဝင်ဘာလုံခြုံရေးကောင်စီတကပိအစည်းအဝေးအပြီးနောက်ပိုင်းဒီခိုင်ရေးဒေါ်ဆန်းစုကြည်အစိုးရကန်ကြဘုံနဲ့ပတ်သက်ပြီးနောက်နိုင်ငံတွေရဲ့စိုးရိမ်မှုတွေတိုးလာနေတဲ့မှာဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံဟာမမျှမတဆက်ဆံမှုကိုခံရတယ်လို့နေပြည်တော်မှာတန်တမန်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။